ပြီးခဲ့တဲ့အာဇာနည်နေ့ကပဲခူးတိုင်းတာဝရီအချင်းနောက်မှာနိုင်ငံရေးလှုပ်ရှားမှုကြောင့်တိုက်ပိတ်ရိုက်နှက်ခံရတဲ့နိုင်ငံရေးအချင်းသား31ယောက်ထဲက2ယောက်သေဆုံးသွားခဲ့တယ်ဆိုတဲ့သတင်းကမဟုတ်ကြောင်းတကယ်တော့သေဆုံးသူဟာအာဇာနည်နေ့လှုပ်ရှားမှုကြောင့်တိုက်ပိတ်ကန်ထားရတဲ့နိုင်ငံရေးအချင်းသားတွေကကိုတန်းတိုးအောင်နဲ့ဦးလာစိုးမဟုတ်ပဲအခြားအချင်းသား2ယောက်သာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်က VOA ကိုပြောပါတယ်
ဒါထောင်ထဲကနေလာတဲ့တရင်တိတဲ့အခါမှာပထမအချိန်မှာတော့ဒီတရင်ကြီးအလိုဆက်လိုက်ထွက်လာတာပေါ့ဒါပေမဲ့ထောင်ကဟာယူရဆီတဲ့အခါကျတော့ကိုယ်တိုင်ဘယ်လိုမျိုးစီစစ်ဖို့ကလည်းကိန်းနေနေထားမှာတော့ဒါခက်ခဲကိုယ်ကြည့်ရပါဘို့လေဒါပေမဲ့ကျွန်တော်တို့တခြားလိုက်ရင်းလိုက်ရင်းနဲ့မှဒီအဲ့ကိုတန်းတို့အောင်နဲ့ဒီဥရဆိုးတို့ကကိုလွန်ချင်းမရှိဘူးပေါ့နော်ရှင်းထောင်ထဲမှာရှိသေးတယ်ဒါပေမဲ့ကိုလွန်ကဒီကတော့မှန်တယ်၂ယောက်ကိုလွန်ရတယ်ပေါ့နော်အဲ့မှာတူကတော့အခြားရာချင်းမှုတူကတော့ဂျန်ဝါပြောင်းလာတဲ့နိုင်ငံချင်းသားပေါ့နော်အဲ့တူပေါ့အဲသူကတော့နေမကောင်းတာနေမှာဒီကျမကြီးမကောင်းလို့ပေါ့နော်တေးုံတေးုံနဲ့မကွယ်လွန်သွားတာပေါ့လေအဲ့လိုမျိုးကျွန်တော်တို့သိရတယ်ကြာဟုတ
်တူထဲမှာ16ဦးကအမျိုးသားဖြစ်ပြီးအမျိုးသမီး15ဦးလည်းပါပါတယ်အမျိုးသားတွေကိုတော့ဒီနေ့အထိတိုက်ပိတ်ထားတော့မဲ့ဖြစ်ပြီးအမျိုးသမီးတွေက14ဦးကိုတော့ဩဂတ်လ13ရက်မှာစောင်းနေစီပြန်ဖို့လိုက်ပြီလို့ပြောပါတယ်ဂျန်နေတဲ့မတ်ရှွန်းဤဖြူဆိုတဲ့ကျင်းသူကတော့အဲ့ဒီနေ့ကလှုပ်ရှားမှုမှာဥဆောင်ပါဝင်နေဆိုပြီးအချင်းအောင်အရာရှိတွေကယူဆထားတာပါအဆောင်တွေကိုပြန်ပို့တာမှလည်းမူလအဆောင်ကိုပြန်ပို့တာမဟုတ်ဘဲအခြားအဆောင်တွေစီခွဲပြီးပို့လိုက်တာလို့တာဝရီအချင်းတောင်ကနေလွတ်မြောက်လာတဲ့နိုင်ငံရေးအချင်းသူတူကဗီဒီယိုကိုပြောပါတယ်ဒါ့အပြင်အခုလိုရိုက်နေတာတွေကတာဝရီတောင်မှာတစ်ချိန်လုံးနှိပါးကိုဖြစ်ပျက်နေပြီးအမျိုးသမီးအမျိုးသားအချင်းသားအားလုံးကိုထောင်ဝင်တဲ့အမျိုးသားတွေကပဲရိုက်နေတာဖြစ်လို့ဒါဟာအမျိုးသမီးတွေအတွက်လိမ်မိုင်းဆိုင်ရာချိုးဖောက်မှုဖြစ်တယ်လို့မြင်ကြောင်းလဲအဲ့ဒီလွတ်မြောက်လာတဲ့အချင်းသူကပြောပါတယ်ဂျန်နေတဲ့နိုင်ငံရေးအချင်းသားအမျိုးသား16ယောက်ထဲကတချို့ကတော့ရိုက်နှက်ခံရတဲ့ဒဏ်ရာတွေကြောင့်ထိုင်တွင်းဆွေးဝါးပဲကုသခံနေရတယ်လို့နီးစပ်သူတွေက VOA ကိုပြောပါတယ်။သူတို့အနေနဲ့ဆေးဝါးလုံလောက်မှုမရှိတဲ့ထိုင်တွင်းဆွေးဝါးနဲ့ပြင်ပဆွေးဝါးတွေမှာဆေးကုသခွင့်ပေးဖို့လဲနိုင်ငံရေးအချင်းသားတွေကတောင်းဆိုနေကြပါတယ်။